ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာနေတဲ့အတွက်ပျုံယမ်းမြို့မှာရှိနေတဲ့နိုင်ငံသားတန်ယုံတွေအနေနဲ့ဘေးလွယာကိုရွှေ့ဖို့အတွက်စဉ်းစားကြဖို့မြောက်ကိုရီးယားဆိုရကတိုက်တွန်းလိုက်ပါတယ်။ရုရှားနဲ့ပြည်တိုင်တန်ယုံကဝန်ထမ်းတွေကိုဘေးလွယာကိုရွှေ့ဖို့မြောက်ကိုရီးယားဘက်ကပန်ကြားချက်ကိုတောက်ကြနေကလက်ခံရရှိခဲ့တယ်လို့ရုရှားနဲ့ပြည်တိုင်နိုင်ငံတို့ကအတည်ပြုပြောကြပါတယ်။ဒါပေမဲ့သူတို့ရဲ့တန်ယုံဝန်ထမ်းတွေကိုချက်ချင်းပြန်ခေါ်ဖို့အစီအစဉ်မရှိသေးဘူးလို့ဆိုပါတယ်။ပြောင်းရမျိုးတော်ကအခြေအနေတွေဟာတည်တည်ငြိမ်ငြိမ်ရှိနေတယ်လို့မြောက်ကိုရီးယားနိုင်ငံဆိုင်ရာရုရှားတန်ယုံတာဝန်ရှိသူဒိနစ်ဆမ်ဆူနော့ဖ်ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံအတွင်းမှာရှိတဲ့တန်ယုံတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုဧပြီလ10ရက်နေ့နောက်ပိုင်းကစပြီးသူတို့ရဲ့လုံခြုံရေးကိုအာမမခံနိုင်တော့ဘူးလို့မြောက်ကိုရီးယားဘက်ကသတိပေးခဲ့တဲ့အကြောင်းပြည်ထောင်နိုင်ငံကပြောပါတယ်။ဒါအပြင်မြောက်ကိုရီးယားရဲ့ချိန်ချောက်မှုတွေနဲ့ပတ်သက်ပြီးတော့တရုတ်အမေရိကန်အပါအဝင်မြောက်ကိုရီးယားနိုင်ငံနဲ့6နိုင်ငံဆွေးနွေးပွဲမှာပါတဲ့နိုင်ငံတွေနဲ့တိုင်ပင်ဆွေးနွေးတာတွေလုပ်နေတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဖရော့ဖ်ကပြောပါတယ်။ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာနေတာနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အထူးပဲအထိတ်တလန့်ဖြစ်ရတယ်လို့ကုလသမဂ္ဂအထွေထွေမှုချုပ်ဘန်ကီမွန်ကလည်းပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကဒီအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာချင်းချောက်မှုတွေလုပ်ခဲ့တယ်လို့ဒီအမေရိကန်နိုင်ငံကိုနျူကလ িয়ার နဲ့တိုက်ခိုက်မယ်လို့ချင်းချောက်ခဲ့တာဖြစ်ပါတယ်ရှင်။